စကိုင်းတိုင်းမုံရွာခရိုင်စလင်းကြီးမြို့နယ်တွင်ကလက်ဗရောင်းတောင်ကျင်းဤစီမံကိန်းရပ်ဆိုင်ရေးရန်ကုန်မှာဆန္ဒပြခဲ့ကြသူအနည်းဆုံး6ဦးဖမ်းဆီးခံခဲ့ရပြီးတော့ဒီလူတွေကိုဆန္ဒပြမှုစူပူမှုပုံမှန်တွေနဲ့ရေးယူဖို့အာဏာပိုင်တွေဘက်ကပြင်ဆင်နေကြပါတယ်။မနေ့ကလက်ဗရောင်းတောင်ဒေသခံတွေ၊ចောင်းသားတွေ၊တိုင်းရင်းသားတွေနဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးလှုပ်ရှားသူတွေကနေကျင်းဤတောင်ဒီစီမံကိန်းနဲ့ပတ်သက်ပြီးတော့တရုတ်တန်ရုံနဲ့မြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်ရုံးချုပ်ရှိမှခြိတက်ဆန္ဒပြဖို့စီစဉ်ခဲ့ပေမဲ့အဲ့ဒီစီစဉ်ခဲ့သူတွေကတချို့ဖမ်းဆီးခံခဲ့ရပြီးတဲ့နောက်ရန်ကုန်စုလေဖျားနီးမဟာဗန္ဓုလပန်းချံတဝိုက်မှာဆန္ဒပြခဲ့ကြတာပါ။ဒီကနေ့မှာတော့နောက်ထပ်ဆန္ဒပြမှုတွေမဖြစ်အောင်လို့အာဏာပိုင်တွေကဟန်တားတဲ့အနေနဲ့ကျန်တဲ့ဥဆောင်သူတချို့ကိုလိုက်လံဖမ်းဆီးနေတာဖြစ်ပါတယ်။အသေးစိတ်ကိုတော့စုံစမ်းထားတဲ့မဲအေးမာကသတင်းပေးပို့ခဲ့ပါတယ်ရှင်။
လက်ဗရောင်းတောင်ကျေးဒီစီမံကိန်းရပ်တန့်ရေးအတွက်တောင်းဆိုဆန္ဒပြကြတဲ့ကျောင်းသားလူငယ်တွေကိုရဲ့အသီးသီးကတက်ကြွလှုပ်ရှားသူတွေက6ဦးကိုအာဏာပိုင်တွေကမနေ့ကနဲ့ဒီနေ့မနေ့တည်းမှာဖမ်းဆီးခဲ့ပြီးတဲ့နောက်ပုံမှန်18ခွင့်ပြုမိတ်မရပဲစီတန်းလဲလဲမှုပုံမှန်905ခါခွေစူပူမှုနဲ့အင်းစိန်ထောင်ကိုပို့လိုက်ကြောင်းဖမ်းဝရမ်းထုတ်ခံထားရတဲ့ကျောင်းသားကောင်းဆောင်ကိုဟန်ဝင်းအောင်ကပြောပါတယ်
။ဒီဆန္ဒပြဝေပြီးသွားတဲ့အချိန်ကနေစပြီးတော့ကျွန်တော်ထွက်တဲ့အချိန်ကနေစပြီးကျွန်တော်ကောင်းထောင်လိုင်းကတောက်လျှောက်လိုက်တယ်။တောက်လျှောက်လိုက်တဲ့အခါမှာရွှေတုံဖျားမှာသူတို့လက်ချေပြတ်သွားပြီးတော့ကြံခဲ့ပြီးတော့လိုက်မဖမ်းနိုင်ဘူး။ဒါပေမဲ့တောက်လျှောက်ကျွန်တော်ရှိမဲ့ထင်းတဲ့နေရာကြီးလိုက်လံရှာဖွေတယ်။အဲ့ဒီညကနေစပြီးဖမ်းလိုက်တာပေါ့နော်။မတော်ဦးလာရဲ့အဲတော်ရှမ်းမရဲ့ဦးမျိုးချေရဲ့ကိုရဲနင်းရဲ့ကိုဝေလူရဲ့ကိုညီညီ NLD ရဲ့သူ့ပေါင်း6ယောက်ကိုသူတို့ပပေတန်းကြောက်တာစခန်းတစ်ခုမှာခွဲချုပ်ထားပြီးတော့ဒီနေ့ညနေ 3:15 မိနစ်မှာအင်ဖိန်ထောင်ပို့လိုက်တယ်။ပပေတန်းရဲစခန်းနဲ့ကြောက်တာရဲစခန်းကအဲ့လူတွေကိုပုံမှန်18နဲ့ပုံမှန်95ခါဝေးနှစ်ခုကိုကတ်ပြီးတော့ခုနှိမ့်ဆိုင်ထောင်ပို့လိုက်တယ
်။သူတို့လှုပ်ရှားမှုမှာပါတဲ့အဓိကခေါင်းဆောင်10ဦးကိုအာဏာပိုင်တွေကဖမ်းဆီးဖို့အလိုရှိနေတဲ့အကြောင်းတိတ်ရှောင်နေရတာတွေရှိနေပေမဲ့ငြင်းညံ့စွာဆန္ဒပြမှုကိုဆက်လက်လှုပ်ဆောင်သွားမှာဖြစ်ကြောင်းပြောသွားပါတယ်
။ဒီငြင်းညံ့စွာဆန္ဒဖော်ထုတ်မှုမှာပါနေတဲ့သူတွေဖမ်းဆီးခံရပြီးတဲ့အချိန်မျိုးမှာထပ်မံပြီးတော့လက်ရောင်းအချင်းချင်းစီမံကိန်းနဲ့ပတ်သက်လို့ဆန္ဒပြပွဲအချိန်ကြီးကတော်တော်လေးကိုဒီစိုးရင်ထိလဲမှုတွေဖြစ်ပေါ်လာတယ်။ဒါပေမဲ့ဒီခု၄နာရီခွဲလောက်မှစတင်ပြီးတော့ရဟန်းဘန်ကတော့ဥဆောင်ပြီးတော့လက်ဗရောင်းတောင်ကျင်းစီမံကိန်းနဲ့ပတ်သက်ပြီးတော့ဘလို့ပဲဖမ်းဆီးမှုတွေရှိစေရမှုဆက်လက်ပြီးတော့ရင်းနှီးတဲ့ဆန္ဒဖော်ထုတ်ဖို့ခုစုလီဖျားတောက်ဝိုင်းမှာစတင်စီစဉ်နေတယ်။စီစဉ်နေတဲ့အချိန်မှာပဲဒီရက်ဝတ်ထောက်လန်းရေးတွေနဲ့လုံခြုံရေးတပ်ဖွဲ့ဝင်အယောက်30ကျော် 40 နီးပါးအမျိုးသမီးဒီလုံခြုံရေးအဖွဲ့ဝင်အမျိုးသမီးတွေကပါပြီးတော့အကုန်လုံးဖြန့်ချက်နေရာယူလာတဲ့အတွက်ဒီငိမ့်ငိမ့်မှာဆန္ဒပြမှုအတွင်ကိုသူတို့ကလက်မခံနိုင်နဲ့အခြေုံဖြစ်အောင်ဆိုတဲ့ပုံစံမျိုးကိုဖန်တီးနေတဲ့အတွက်ဒီနေ့ညနေစာတော်ရီနဲ့ပြည်သူတွေဆန္ဒပြမှုအစီအစဉ်ဟာခုညနေ4:00တော်ဝင်ချင်းထိမစတင်နိုင်ပြီးဖြစ်နေတဲ့အချိန်ကြီးစောင့်ကြည့်နေရတဲ့အနေအထားမျိုးပဲရှိသေးတယ်
။ခွင့်ပြုမိတ်တောင်းပြီးဆန္ဒပြမှုတွေလုပ်ဖို့အတွက်အာဏာပိုင်တွေဘက်ကခွင့်ပြုချက်ကိုတောင်းတဲ့အခါတိုင်းမှာခွင့်ပြုမိတ်မပေးတာလူဦးရေကန့်သက်တာတွေကိုလုပ်လို့ရှိပြီးဆန္ဒပြမှုတွေကိုတော့ခွင့်ပြုကျင်နာမျိုးကိုပဲမြို့နယ်ရဲတပ်ဖွဲ့မှုတွေကခွင့်ပြုကြလေရှိပါတယ်။နောက်ပိုင်းမှာဆန္ဒထုတ်ပေါ်သူတွေဟာခွင့်ပြုမိတ်တွေကိုမတောင်းတော့ဘဲမိမိတို့ရဲ့ဆန္ဒအတိုင်းထုတ်ပေါ်လာတာလှုပ်လာတဲ့အတွက်မြမအစိုးရတက်တက်လာပြီးတဲ့နောက်ပိုင်းမှာပုံမှန်18နဲ့တရားစွဲဆိုမှုတွေများလာပြီးတရားစွဲဆိုမှုတွေကိုရဲစခန်းမှုတွေကတရားလိုလုပ်ပြီးတရားစွဲဆိုလာခဲ့ကြတာဖြစ်ပါတယ်။ဒါအပြင်ခွင့်ပြုမိတ်နဲ့ဆန္ဒပြကြတဲ့အခါမှာလည်းအင်အားနည်းတာမျိုးကိုသာခွင့်ပြုတာကြောင့်တစုတဝေးနဲ့လှုပ်ရှားမှုမဖြစ်အောင်အာဏာပိုင်တွေကကန့်သက်တဲ့ပုံစံမျိုးတွေဖြစ်လာပါတယ်။ဒီလိုတစုတကွဲတည်းမဟုတ်ဘဲဆန္ဒထုတ်ဖော်တဲ့အခါမှာအထူးသဖြင့်ဆန္ဒပြမှုရဲ့အကျိုးသက်ရောက်မှုကအားကောင်းလာမှုတွေဖြစ်မလာဘဲတောင်းဆိုချက်တွေမရဘဲအချိန်ရက်ရှည်လာမှုအာရုံစိုက်မှုမရလာတဲ့အတွက်အလို့သမားလေသမားတွေကသူတို့အနစ်နာမှုတွေဖြစ်ရတယ်လို့လည်းပြောဆိုကြပါတယ်ရှင်။